င်္ဂလာညနေခင်းမှာတော်တာရှင်များရှင်အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေ VOA မြန်မာပိုင်းအစီအစဉ်ရဲ့2019ခုနှစ်အောက်တိုဘာလ3ရက်အင်္ဂါနေ့ညနေခင်း6နာရီခွဲကနေ9နာရီအစီအစဉ်တွေကိုလိုင်းဒိုမီတာ1925ရုပ်ကနေတိုက်ထုတ်လွှင့်နေပါပြီရှင်ကျမနန်းလာပါအခုညနေခင်းအစီအစဉ်တွေတာဝန်ယူသိဆက်သွားမှာပါ
မင်္ဂလာပါရှင်ကျမခင်ပြူထွေးပါသမ္မတ်ထရမ့်အပေါ်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်နဲ့ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစတမ်းတွေပေးအပ်ဖို့သမ္မတ်ထရမ့်ရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ဆစ်ဆက်ညှိနှိုင်းမှုတွေကိုတော့ဒီလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီလို့မြောက်ကိုရီးယားအစိုးရသတင်းကဖော်ပြပါတယ်။နောက်တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တာအနှစ်20ပြည့်တဲ့အခမ်းအနားမှာတော့တရုတ်ကသူ့ရဲ့စီးရင်အားကိုထုတ်ဖော်ပြသလိုက်ပါတယ်။ဒီလိုထိတ်တရောက်ဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုကိုကြော့ကြော့သိနေအတူပြပြပေးပါမယ်ရှင်
။ကောင်းပါပါရှင်။မြန်မာစစ်တပ်နဲ့အေအေရခိုင်လက်နက်ကိုင်တပ်ဖွဲ့ရဲ့တိုက်ပွဲတွေကြောင့်ချင်းပြည်နယ်ပလက်ဝါမြို့နယ်ထဲမှာတန်ခါးနှစ်ပါးအပါအဝင်ကျောင်းဆရာဆရာမနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရသွားပါတယ်
။နောက်ဆုံးဘလုံးလက်နက်ကြီးကလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာဖြီးတယ်။
ဒီတော့ကျောင်းဆရာမတရားဒေသခံတို့ပြောပြသွားပါရှင်ပြည်စုံကတော့မကြခင်ကြားကြမှာပါကြားပြင်ရှမ်းပြည်မြောက်ပိုင်းကုတ်ခိုင်ဖက်မှာလက်နက်ကင်တပ်ဖွဲ့တွေဖမ်းသွားတဲ့ yes ခံမှုအပါအဝင်ရဲတပ်ဖွဲ့ဝင်၄ဦးရဲ့နောက်ဆုံးအခြေအနေကိုမေးမြန်းတင်ပြသွားမယ်အပြင်စကိုင်းတိုင်းရင်းမာပင်မြို့နယ်ထဲကအပစိမ့်တောင်ဒေသမှာတတ်တူစံတမဲ့စီမကိန်းနဲ့ပတ်သက်တဲ့စကိုင်းတိုင်းအစိုးရရဲ့နောက်ဆုံးထုတ်ပြန်လိုက်တဲ့သဘောထားတွေကိုလည်းထုတ်လွှင့်သွားဖို့ရှိပါတယ်အခုရင်ဆုံးတော့ဒီကနေ့ညနေခင်းထိတ်တဲ့အောင်သတင်းတွေကိုမှတ်ခင်ဖြူတွေနဲ့ကုကြကြောသိန်းတို့ကပြောပြပေးပါဦး
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တိုးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့အချက်အလက်ဆွေးနွေးစတမ်းတွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းမှတ်တဲလွှတ်တော်မှာတက်သေးထွက်ဆိုဖို့စီစဉ်ထားတာပါ။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရုံအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစတမ်းတွေပေးအပ်ဖို့ကြာသာပတိနေ့အထိအချိန်ပေးထားကြောင်းအောက်လွှတ်တော်နိုင်ငံသားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့စင်ခေါ်စာမှာဖော်ပြထားပါတယ်။သမ္မတထရမ့်ဟာလာမယ့်2020ရွေးကောက်ပွဲမှာအနိုင်ရအောင်နိုင်ငံသားတိုင်းပြည်တစ်ခုကကြားဝင်ဆောင်ရွက်ပေးဖို့သမ္မတအာဏာကိုအလွဲသုံးစားလုပ်ခဲ့တယ်ဆိုတဲ့စိုးရိမ်မှုနဲ့အတွင်းလူတယောက်ကတိုင်ကြားခဲ့ပြီးတဲ့နောက်အခုလိုစုံစမ်းစစ်ဆေးဖို့အထိဖြစ်လာခဲ့တာပါ။သမ္မတထရမ့်ရဲ့ရှေ့နေရူဒီဂျူလီယာနီကိုတော့ယူကရိန်းနဲ့ဆက်နွယ်တဲ့ဆွေရစတမ်းတွေကိုအောက်တိုဘာလ15ရက်နေ့နောက်ဆုံးထားတင်ပြဖို့အောက်လွတ်တော်ရေးရာကော်မတီဥက္ကဋ္ဌတွေဖြစ်ကြတဲ့ Ilio Angel Adam Schiff နဲ့ Elisha Cummins တို့ကဆင့်ခေါ်ထားတာပါအခုကိစ္စမှာ Mr. Giuliani တဦးတည်းမဟုတ်ဘဲတခြားဒီသမ္မတ Trump အစိုးရအရာရှိတချို့ပါပါဝင်နေတယ်လို့ထောက်ပြပြီးဒီကိစ္စတယ်လီဖုန်းဆက်သွယ်စကားပြောဆိုမှုတွေစာတို့ပို့ခဲ့တာတွေတခြားနိလန်းတွေနဲ့ဆက်သွယ်ပြောခဲ့တာတွေအားလုံးကိုတင်ပြဖို့ဒီမိုကရက်လွှတ်တော်ခေါင်းဆောင်တွေကတောင်းဆိုထားတာပါ Mr. Giuliani ကတော့သူ့အပေါ်ဆင့်ခေါ်စာလက်ခံရရှိထားပြီးကြောင်းနဲ့တင့်တော်တယ်လို့စဉ်းစားလှုပ်ဆောင်သွားမယ်လို့သူ့ရဲ့ Twitter လူမှုကွန်ရက်ကနေတဆင့်တုံ့ပြန်ထားပါတယ်သမ္မတ Trump ကလည်းသူနဲ့ဒီယူကရိန်းသမ္မတအကြားဇူလိုင်လ25ရက်နေ့ကဖုံးဆက်စကားပြောဆိုခဲ့တာတွေမှာဘာအမှားအယွင်းမှမရှိခဲ့ဘူးဆိုပြီးတနင်္လာနေ့တုန်းကထပ်မံကာကွယ်ပြောဆိုခဲ့ပါတယ်ရှင်
။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုကြားနျူကလ িয়ার ရေးစစ်ဆေးညှိနှိုင်းပွဲတွေကိုအောက်တိုဘာလ9ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားဆိုရအဘော KCN နေသတင်းဌာနကဒီကနေ့ပြောပါတယ်။ဒါအပြင်ပြီးခဲ့တဲ့ဖေဖော်ဝါရီလကနှစ်ဖက်ကောင်းဆောင်တွေကြားထိပ်သည့်အစည်းအဝေးအောင်မြင်မှုမရဘဲဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတွန်းတော့မဆိုဖြစ်နေတာကနေတိုးတက်မှုတစ်ခုရလာတဲ့သဘောပါပဲ။အော်ဒူဘာလာ၄ရက်နေ့မှာကနေဦးဆက်သွယ်ကြပြီးတဲ့နောက်စစ်ဆေးညှိနှိုင်းပွဲလုပ်မယ်ကြောင်းမြောက်ကိုရီးယားဒုတိယနိုင်ငံခြားရေးဝန်ကြီးချိုဆွန်ဝီအနေနဲ့ထုတ်ပြန်ချက်ကိုကိုးကားပြီး KCN နေသတင်းဌာနကပြောပါရတယ်။စစ်ဆေးညှိနှိုင်းပွဲတွေပြန်ဆခြင်းနဲ့အကြောင်းမြောက်ကိုရီးယားဘက်ကပြောထားခဲ့ပြီးမယ်လဲအမေရိကန်ဆိုရအနေနဲ့ပိုးပြီးလှည့်တာပြောင်းတာရှိတဲ့သဘောထားပြတဲ့နဲ့ဆိုတဲ့သတိပေးချက်ကိုပါနိုင်ငံပိုင်သတင်းဌာနကထည့်ပြောထားပါရတယ်။ဒါမဲ့ဆွေးနွေးပွဲတွေမှာအမေရိကန်အနေနဲ့မှန်ကန်တဲ့စမ်းစစ်ချက်မျိုးရှိတယ်နဲ့လို့နျူကလ িয়ার ရေးမြောက်ကိုရီးယားစစ်ဆေးညှိနှိုင်းရေးမှူးချုပ်ခင်မြုံဂျူးကပြည်ကလာထုတ်ပြန်ချက်တခုမှပြောထားပါရယ်။မြောက်ကိုရီးယားဘက်ကစစ်ဆေးညှိနှိုင်းသူတွေနဲ့တွေ့ဖို့အမေရိကန်အနေနဲ့အဆင်သင့်ဖြစ်နေပြီလို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြည်ကလာမှာပြောထားပါရယ်။ဒါပေမဲ့လည်းအထုတ်ခံလိုက်ရတဲ့အမေရိကန်မျိုးသားလူညွန့်ရေးဂျမ်ပီပို့ကိုဂျွန်ဘိုဒန်ကတော့မြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်ဖို့ရွယ်ချက်မရှိဘူးလို့တနင်္လာနေ့ကပဲသတိပေးပြောဆိုထားပါရယ
်။2016အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားကြားဝင်ဆွဲဖက်ခဲ့တဲ့ကိစ္စစုံစမ်းစစ်ဆေးမှုတွေမှာဩစတြေးလျအစိုးရကအမေရိကန်အစိုးရအရာရှိတွေနဲ့ပူးပေါင်းကူညီဆောင်ရွက်ဖို့ဆန္ဒရှိတဲ့အကြောင်းဩစတြေးလျဘန်ဒါရေးဝန်ကြီးဂျော့ဂျ်ဖရိုက်ဒန်ဘတ်ကဒီကနေ့ပြောဆိုလိုက်ပါတယ်။သမ္မတထရမ့်အစိုးရလက်ထက်နှစ်နှစ်ကျော်လောက်အရေးမဲထိုးနေခဲ့တဲ့ဒီ2016ရွေးကောက်ပွဲရုရှားကြားဝင် နောက်ရှမှုကိစ္စစုံစမ်းစစ်ဆေးမှုတွေမှာရှေ့နေချုပ်ဝီလျံဘားကိုဝိုင်းဝန်းကူညီပေးဖို့ဩစတြေးလျဝန်ကြီးချုပ်နဲ့တခြားနိုင်ငံခေါင်းဆောင်တို့ချို့ကိုသမ္မတထရမ့်ကသိမကြခင်တုန်းကပဲအကူအညီတောင်းခဲ့တဲ့အကြောင်းတရားရေးဌာနကတနင်္လာနေ့မှာထုတ်ဖော်ပြောဆိုခဲ့ပါတယ်။အခုဖြစ်ရကဒီရုရှားကိစ္စအထူးစုံစမ်းစစ်ဆေးရေးမှုရောဘတ်မူလာရဲ့စုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်လို့သူ့ဘော်နိုင်ငံရေးအရာလှုပ်ရှားမှုအဖြစ်ယူဆထားတဲ့သမ္မတထရမ့်အနေနဲ့ဒီကိစ္စကိုဆက်ပြီးတုံ့ပြန်မှုစူးစမ်းနေတဲ့သဘောပြသရာရောက်နေတာပါ။New York Times သတင်းစာကြီးကတော့ Russia ဆွတ်ဖက်မှုကိစ္စစုံစမ်းခဲ့တဲ့အထူးစုံစမ်းစစ်ဆေးရေးမှူး Robert Mueller ကိုအတရေဖြတ်ဖို့ကြိုးပမ်းရမှာအကူအညီပေးဖို့သမ္မတ Trump က Australia ဝန်ကြီးချုပ်ကိုတိုက်တွန်းခဲ့တယ်ဆိုပြီးရေးသားခဲ့တာပါ။သမ္မတ Trump နဲ့နိုင်ငံခြားတိုင်းပြည်တွေကခေါင်းဆောင်တချို့ဆက်သွယ်ပြောဆိုခဲ့တာတွေနဲ့ဒီကိစ္စမှာရှေ့နေချုပ်ဘာပါဝင်မှုအခန်းကဏ္ဍတွေကတော့တင်းတင်းကြပ်ကြပ်စောင့်ကြည့်ခင်ရတဲ့အခြေအနေဖြစ်နေပြီးဒီကိစ္စတွေနဲ့ပတ်သက်ပြီးသမ္မတ Trump ကိုအရေးယူနိုင်မဲ့စုံစမ်းစစ်ဆေးမှုတွေလုပ်သွားဖို့အထိအောက်လွှတ်တော်ကလည်းစတင်လှုပ်ဆောင်နေတာပါ။လာမယ့်သမ္မတရွေးကောက်ပွဲမှာအထူးအတိုက်ခံဖြစ်လာနိုင်တဲ့ဒီမိုကရက်တစ်ပါတီကတူသမ္မတဟောင်းဂျိုးဘိုင်ဒန်ကိုတိုက်ခိုက်ဖို့အတွက်မစ္စတာဘိုင်ဒန်နဲ့ပတ်သက်တဲ့အချက်အလက်တွေကိုစုံစမ်းစစ်ဆေးဖို့သမ္မတထရမ့်ကယူကရိန်းသမ္မတကိုဖုံးဆက်သွယ်အကူအညီတောင်းခဲ့တယ်ဆိုတော့ CIA ထောက်လိုက်ရေးအတွင်းလူတယောက်ရဲ့တိုင်ကြားချက်ထွက်ပေါ်လာရကနေအောက်လွှတ်တော်ရဲ့စုံစမ်းစစ်ဆေးမှုတွေလည်းစတင်လာခဲ့တာပါရှင်
။ဥရောပသံဃာ EU ကနေပြည်ထောင်နိုင်ငံတို့ထွက်ရေး Brexit သဘောတူညီချက်ဆိုင်ရာအစုပြုချက်အသစ်တွေကိုတိတ်မကြခင် EU ကိုတင်ပြမယ်လို့ပြည်ထောင်ဝန်ကြီးချုပ် Boris Johnson ကဒီကနေ့ပြောပါတယ်။ဒါပေမဲ့အဲ့ဒီအဆိုပြုချက်တွေထဲမှာပြည်ထိုင်နဲ့အိုင်ယာလန်နဲ့ဆက်တချောက်အကောက်ခွန်ရုံးတွေဖွင့်ဖို့ပါတယ်ဆိုတဲ့သတင်းတွေကိုတော့ပေးချပါတယ်။ EU တွေကလည်းပြည်ထိုင်နှုတ်ထွက်ရမယ့်နောက်ဆုံးရအော်တိုဘာလ30ရက်နေ့ရောက်ဖို့ရက်30ပဲလို့တော့ကြောင်းနောက်ထပ်နှောင့်နှေးမှုဖြစ်ရေးသဘောတူညီချက်တစ်ခုရဖို့ဝန်ကြီးချုပ်ဂျွန်ဆန်ကအချိန်လူလုပ်နေရတာပါ။ဒါပေမဲ့လည်းလက်ရှိရထားတဲ့နှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်ပြင်ခိုင်မာတဲ့နောက်ထပ်နည်းလမ်းတစ်ခုခုကိုအခုထိမတွေ့ရသေးဘူးလို့ EU ခေါင်းဆောင်တွေကပြောထားတယ်လို့အချိန်ကလည်းမရှိလာတော့ပါဘူး။သူ့အရင်ဝန်ကြီးချုပ်ဟောင်းထရီဇာမေလက်ထက်ပြီးခဲ့တဲ့နှစ်ကရထားပြီးဗြိတိသျှပါလီမန်က၃ချိန်ပယ်ချထားတဲ့နှုတ်ထွက်ရေးသဘောတူညီချက်ပါသတ်မှတ်ချက်တွေကိုပြန်ပြီးဆက်ဆက်ညှိနှိုင်းဖို့ဝန်ကြီးချုပ်ဂျွန်ဆန်ကကြိုးစားနေတာပါ။အဲ့ဒီထက်မှအဓိကအခြေတင်ဖြစ်ဆုံးကိစ္စတစ်ခုဖြစ်တဲ့ backstop အစီအစဉ်ဆိုတာပေါ့ဝန်ကြီးချုပ်ဂျွန်ဆန်ကအဓိကအာရုံစိုက်လို့ဆောင်နေတာဖြစ်ပါတယ်။အဲ့ဒီအစီအစဉ်က Brexit ကနေ EU ကနေပြည်တင်ထွက်ပြီးတဲ့နောက်အကောက်ခွန်ဆိုင်ရာ EU ရဲ့သတ်မှတ်ချက်တွေတိုင်းဆက်လိုက်နာပြီး UK နိုင်ငံတွေကမြောက်ပိုင်းအိုင်ယာလန်နဲ့ EU အဖွဲ့ဝင်အိုင်ယာလန်နိုင်ငံတို့အကြားကုန်စည်တွေအကောက်ခွန်မဲ့အပြန်အလှန်ဆက်ပြီးကူတန်းရောင်းဝယ်ဖို့ခွင့်ပြုရမှာဖြစ်ပါတယ
် VOA American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ70 kHz 10683ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။အင်္ဂါနေ့ညနေခင်းဒေသတွေနဲ့နိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်။တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်အထိမ်းအမှတ်အခမ်းအနားမှာတရုတ်အစိုးရကသူ့ရဲ့အစည်းအဝေးအားကိုဒီကနေ့ပဲထုတ်ပေါ်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီခေါင်းဆောင်မော်စီတုံးတချင်ကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးသမ္မတရှီကျင်းပင်ဒီကနေ့အခမ်းအနားကိုတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့မှာပါတီခေါင်းဆောင်မော်စီတုံးကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကိုကြေညာခဲ့တဲ့ TNMN ရင်ပြင်မှာတပ်ဖွဲ့အင်အားရာနဲ့ချီပါဝင်တဲ့ဒီကနေ့စီးပြအခမ်းအနားကိုတော့သမ္မတရှီနဲ့အတူဝန်ကြီးချုပ်လီကေချန်နဲ့တခြားပါတီခေါင်းဆောင်တွေလည်းတက်ရောက်ကြတာပါ။တိုင်းပြည်လုံးကိုတိုက်ရိုက်ထုတ်လွှင့်တဲ့ရုပ်သံမေးခွန်းမှာတော့သမ္မတရှီကတရုတ်နိုင်ငံရဲ့အခြေခံအုတ်မြစ်ကိုဘယ်လိုအင်အားမျိုးနဲ့မှကင်လုံနိုင်မှာမဟုတ်တယ်လို့တရုတ်ပြည်သူတွေရဲ့ဖွံ့ဖြိုးတိုးတက်မှုကိုလည်းဘယ်အရာကမှရပ်တန့်ပြစ်နိုင်မှာမဟုတ်ဘူးလို့ပြောဆိုသွားပါတယ်။မေးခွန်းပြောကြားပြီးမှတော့ဒီအမိုးဖွင့်ထားတဲ့လီမိုဆင်ကားပေါ်မှာရပ်ပြီးစီးရင်အင်အားပြအခမ်းအနားကိုလှည့်လည်ကြည့်ရှုပါတယ်။နျူကလ িয়ার ထိပ်ဖူးတက်တစ်ခုထက်မနည်းတက်ဆင်နိုင်တဲ့တိုက်ချင်းပြစ်ပက်ထိန်ဒရုန်းတွေနောက်အသံထက်မြန်တဲ့အဝေးထိန်ဒရုန်းရင်တွေတိုက်လေရင်တွေတင်ကားတွေအပါအဝင်တရုတ်စစ်တပ်ပိုင်းလက်နက်ကိရိယာသစ်တွေကိုအင်အားပြတဲ့ဒီအခမ်းအနားမှာနိုင်ငံထူထောင်ချင်းနှစ်80ပြည့်အထိအမှတ်အမြောက်အချက်ပေါင်း80ပြည့်ခတ်ပြီးတော့စတင်ဖွင့်လှစ်ခဲ့တာပါအခမ်းအနားဆုံးမှာတော့ငញ្ញရေးသင်္ကေတအဖြစ်နဲ့ဂျိုးငဲ့အကောင်9000လို့ဖို့လဲအခမ်းအနားစီမံသူတွေကစီစဉ်ခဲ့ကြတာပါရှင
်ဟောင်ကောင်မှာတော့ရေတပ်ဖွဲ့ကပြည်ပင်ကန့်သက်ထားတဲ့ဂျာမာပဲထောင်ပေါင်းများစွာသောအနေရောင်အင်ဂျီကိုဒီမိုကရေစီလူလာတဲ့ဆန္ဒပြသူတွေဒီကနေ့ခြေတက်ဆန္ဒပြကြပါတယ်တရုတ်ကွန်မြူနတီပါတီအုပ်ချုပ်ရေး90ပြည့်အခမ်းအနားကိုတရုတ်နိုင်ငံမှာကျင်းပတဲ့နေ့မှာပဲလူလူလက်ထဲအာဏာပြန်အပ်ဖို့ဆန္ဒပြသူတွေကတရုတ်ကွန်မြူနတီပါတီကိုတောင်းဆိုကြပါတယ်။ရဲတပ်ဖွဲ့နဲ့ဆန္ဒပြသူတွေကြားမှာတော့နေရာအတော်များများမှာရုံးဝင်ဆက်ခတ်ဖြစ်တာတွေရှိပြီးစူဝမ်ဝမ်အရက်မှာရဲတပ်ဖွဲ့ကကြီးအစ်စ်နဲ့ပြစ်တာကြောင့်ဆန္ဒပြသူတို့ဒဏ်ရာသွားတယ်လို့ဒေသခံသတင်းဌာနတွေကဖော်ပြကြပါတယ်။ဆန္ဒပြသူတွေကရဲတပ်ဖွဲ့အစုအစုကိုတိုက်ခိုက်တာကြောင့်အဖွဲ့ခေါင်းဆောင်ရဲအရာရှိကဆန္ဒပြသူတို့အုပ်ကိုတနက်နဲ့ပြစ်လိုက်တာလို့ရဲတပ်ဖွဲ့သတင်းရင်းမြစ်တစ်ခုကပြောတဲ့အကြောင်း AFP သတင်းတပုတ်မှာဖော်ပြထားပါတယ်။တနက်တရံရသွားတဲ့ဆန္ဒပြသူတွေကိုရဲတပ်ဖွဲ့ဝင်တွေကရှေးဦးသူနာပြုနည်းနဲ့ကုသပေးခဲ့ပြီးအရေးပေါ်ဆေးဘက်ဝန်ထမ်းတွေရောက်လာပြီးတဲ့နောက်ဆေးရုံကိုခေါ်သွားတယ်လို့အမြင်ဖော်တဲ့အဲ့ဒီသတင်းရှင်းမြစ်ကပြောပါရတယ်။ 6နေရာထဲမှာနေမှာဒီကုန်းကြီးနေရဲတပ်ဖွဲ့ကမြေရုပ်ပုံတွေနဲ့ပြစ်ခတ်ခဲ့တယ်လို့စီးပွားရေးအချက်အချာနေရာမှာတော့မိသက်ပိုက်တွေနဲ့နှိမ်နှင်းဖြိုခွဲခဲ့ပါတယ်
။တရုတ်ပြည်သူသမ္မတထူထောင်နိုင်ငံထူထောင်နာနှစ်ပတ်လည်အခမ်းအနားတွေတရုတ်နိုင်ငံမှာကျင်းပနေတဲ့အချိန်မှာပဲဒီအိန္ဒိယနိုင်ငံနယူးဒေလီမြို့တော်ကတရုတ်တန်ရုံအပြင်ဘက်မှာတော့တိဘက်အရေးလှုပ်ရှားသူတချို့ဆန္ဒပြခဲ့ကြပါတယ်။အဆောင်အချက်တွေနဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ချထားတဲ့တန်ရုံအတွင်းကိုဆန္ဒပြသူတွေဝင်ရောက်ဖို့ကြိုးစားခဲ့တာကြောင့်ဆန္ဒပြသူတွေနဲ့ရဲတပ်ဖွဲ့အကြမ်းမှာရုံးရင်းဆန်ခတ်အခြေအနေတွေဖြစ်ခဲ့ပါတယ်။ရဲတွေကဆန္ဒပြသူတွေကိုအတင်းအဓမ္မဆွဲခေါ်သွားပြီးတော့ကားရီဘော်ကိုတွန့်တင်ခဲ့ပါတယ်။တရုတ်အစိုးရမူဝါဒတွေနဲ့တရုတ်ကွန်မြူနစ်ပါတီကိုကန့်ကွက်တဲ့အနေနဲ့ဒီလိုနှစ်ပတ်လည်နေ့မှာဆန္ဒပြတာဖြစ်ပြီးတိဘက်ပြည်သူတွေကိုတရုတ်အစိုးရကတပ်ဖြတ်နေတာတွေရပ်တန့်ဖို့နဲ့တိဘက်ဒေသလွတ်မြောက်ရေးအတွက်ဆန္ဒပြသူတွေကတောင်းဆိုခဲ့ကြပါတယ်။1959ခုနှစ်ကတိဘက်လွတ်လပ်ရေးလူထုလှုပ်ရှားမှုကိုတရုတ်တပ်ဖွဲ့တွေကအင်အားသုံးနေနေခဲ့တာကြောင့်တိဘက်ဘာသာရေးကောင်းဆောင်တလိုင်းလမ်းမနဲ့သူ့ကိုထောက်ခံသူတွေအများအပြားအိန္ဒိယနိုင်ငံကိုထွက်ပြေးခဲ့ကြတာပါ။တိဘက်ဒေသကတရုတ်နိုင်ငံရဲ့အစိတ်ပိုင်းဖြစ်ရာစုနှစ်တွေနဲ့ချီတည်ရှိခဲ့တာဖြစ်ပြီးတော့တရုတ်ဆိုရကရာစုနှစ်တွေနဲ့ချီတည်ရှိခဲ့တာဖြစ်တယ်လို့တရုတ်ဆိုရကပြောပေမဲ့လည်းတိဘက်တွေကတော့ဟိမဝင်နာအရက်ကသူတို့ရဲ့ဒေသဟာတရုတ်ဆိုရကျူးကျော်သိမ်းပိုက်ခဲ့တဲ့1950ခုနှစ်မတိုင်ခင်အထိတည်ရှိလွတ်လပ်တဲ့ဒေသတစ်ခုဖြစ်တယ်လို့ပြောဆိုကြပါရရှင
်အင်္ဂါနေ့ညနေခင်းထိတ်တန့်ရောက်တဲ့တဲ့တွေကိုမှခင်ဖြူတွေနဲ့ကိုကြကြောသိန်းတို့ကတင်ပြသွားတာပါရှင် VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet ဆာမျက်နှာ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းတည်းနားဆင်နိုင်ပါတယ်အခုတော့သတင်းဆောင်မတွေကိုဆက်လိုက်တင်ဆက်သွားပါရမယ်မြန်မာတပ်မတော်နဲ့ရခိုင်လက်နက်ကိုင်တပ်ဖွဲ့အေအေတို့အကြားစီးရီးပဋိပက္ခတွေကြောင်းအယက်သားတွေထိခိုက်မှုအများပြားလာနေတာမှာဒီကနေ့မနေ့အစောပိုင်းကချင်းပြည်နယ်ပလဲဝါမြို့နယ်မီးဝရွာကဖုံးတော်ကြီးပညာသင်ကျောင်းအတွင်းလက်နက်ကြီးပောက်ကွဲခဲ့လို့တန်ခါနှပအပါဝင်ကျောင်းဆရာနဲ့ကျောင်းသား6ဦးထိခိုက်ဒဏ်ရာရခဲ့တယ်လို့ဒေသခံရွာသားတွေကပြောပါတယ်တပ်မတော်ဖက်ကတော့မီးဝရွာတောင်ကျောကနေရခိုင်လက်နက်ကိုင်အေအေကပြစ်ခတ်တိုက်ခိုက်လို့တပ်မတော်အနေနဲ့တိုက်ပွဲဖြစ်ပွားခဲ့တာလို့ပြောပါတယ်ဒေသခံတွေနဲ့အေအေဖက်ကတော့တိုက်ပွဲဖြစ်တာမရှိဘဲမြန်မာစစ်တပ်ဖက်ကပြစ်ခတ်တာလို့ဆွဆွဲပြောဆိုထားပါတယ် VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်အိမ်ကအခုလိုသတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်ပလဝမြို့နယ်မီးဝကျေးရွာတွင်ဒီကနေ့မနေ့အစောပိုင်းတပ်မတော်စစ်သည်ဘောကနေလက်နက်ကြီးနဲ့ပြစ်ခတ်မှုကြောင့်ဘုံကြီးကျောင်းတွင်ကြားရောက်ပောက်ကွဲခဲ့လို့တန်ဃာတော်တွင်နဲ့ကျောင်းဆရာမှကျောင်းသားငယ်တွေထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံရွာသားတို့ကပြောပါတယ
်ညာတုံးကအချိန်ကတော့ညာသနာကြီးဝင်ကျင်တော့ပေါ့နော်လက်နက်ကြီးအပြန်ကျတယ်အပြန်ကျတော့လည်းအများကြီးပဲကျွန်တော်တို့မင်းဝကျောင်းဆရာတော်ကဒီကလေးတွေကိုဆရာဆရာမတွေကိုခေါ်ပြီးမှကျောင်းသူကျောင်းသားတွေကိုခေါ်ပြီးမှကျောင်းရဲ့အနောက်ဘက်မှာကျောင်းအဆောင်အကြဖို့အမှလုံခြုံတဲ့နေရာဆိုမှအမှနေကြတယ်သူတို့ကလေးတွေမျက်ထည့်ကနေပြစ်တာနေဒီကနေပြစ်တာနေစီပြစ်တဲ့အခါမှာနောက်ဆုံးအလုံးလန်နာကြီးကျေလာပြီးမှကြားတဲ့အနေအမှာဆရာတော်ဒီမှာဖြီးတယ်ပြီးတော့ကျောင်းဆရာမတယောက်ဖြီးတယ်ပြီးတော့ကိုရင်တပါးကျောင်းသား3ယောက်သူစုပေါင်း6ယောက်နမောလန္ဒာနဲ့ကျွန်တော်တို့ကြောက်တော့ဆေးရီကိုပို့လိုက်တယ
်ဒီမနေ့ပြစ်ကတ်မှုနဲ့ပတ်သက်လို့ရွာသားတွေထိခိုက်မှုရှိနေတဲ့ပေါ့အနောက်ပိုင်းတိုင်းစစ်တနာကျုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကအခုလိုပြောပါတယ
်ကျွန်တော်တို့ရေလမ်းကြောင်းလုံလုံရေးတပ်ဖွဲ့တွေရှိတယ်ပြီးရင်ကျွန်တော်တို့အဲ့မှာအုပ်ချုပ်မှုလုပ်တဲ့ကန်ထိုးရင်ပေါ့ဗျာကျွန်တော်တို့လိုအပ်တဲ့အုပ်ချုပ်မှုကိစ္စလုပ်တဲ့ကန်ထိုးရင်တွေကျွန်တော်တို့ကပြည်ထောင်စုကြောင်းလုံလုံရေးလုပ်တယ်ကျွန်တော်လုပ်တဲ့အခါမှာမိဝရွာနဲ့မိဝနားမှာရှိတဲ့အောင်ရရနေပြီးတော့မှကျွန်တော်တို့လုံခြုံရေးတပ်ဖွဲ့ဝင်တွေညတော့ပစ်တာပေါ့ဗျာညအနာရီဝင်ကြတော့ပါပစ်ကြတာပေါ့ပစ်တဲ့အခါမှာပစ်ကိုပြတော့ပစ်တာရှိတယ်တချို့လည်းဟုတ်လားခံစားတယ်လို့တော့ကြားတယ်ကျွန်တော်ဒါကတော့တိတိကျကျမသိဘူးခေရဟုတ်လားရွာရီနားနေပြီးတော့မှအခြေခံပြီးညပစ်တာလို့ဘုံကျောင်းတွေကိုအခြေခံပြီးညပစ်တာလို့ဒီလိုဟာမျိုးတွေဒါကလုပ်တာရှိတယ်ကျွန်တော်တို့ကတော့ပုံချုံမှုကိစ္စလုပ်တာဒါပြီးတော့အနောက်ရှောက်အသေးနဲ့ဒါကတော့ရှင်းထောက်ရမှာအဲ့ကြမှာဟုတ်လားဒီလိုပြလို့ဟိုရွာကမှန်တယ်ဒီရွာကမှန်တယ်ကတော့ကျွန်တော်ဒါကတော့ပြောလို့မရဘူးလာပြီးအနောက်ရှက်ပေးရင်တော့ကျွန်တော်တို့ကတော့ဟုတ်လားတုံ့ပြန်ပ
ါဒေသခံမိဝရွာသူတို့ကတော့ဒီမနေ့ပြစ်ခတ်မှုဟာနှစ်ဖက်တိုက်ပွဲဖြစ်ပွားတာမရှိဘူးလို့ဆိုပါတယ
်တိုက်ပွဲတော့မဖြစ်ဘူးတိုက်ပွဲဖြစ်တာတော့မရှိသူတို့ကလက်နက်အင်အားတွေနဲ့
ရခိုင်လက်နက်ကိုင်အေအဖွဲ့ပြန်ကြားရေးတာဝန်ခံခိုင်တုခကလည်းဒီကနေ့မှာပလဝမြို့နယ်ဖက်စိုက်ပွဲမဖြစ်ခဲ့ဘူးလို့ဆိုပါတယ
်ဝင်းနေကဖြစ်တဲ့ဥစ္စာကဒီမမစစ်တပ်ဘက်ကနေတစ်ဖက်သက်ပြစ်တာအဲ့လိုမျိုးဒီနှစ်ဖက်တိုက်ပွဲဖြစ်တာလုံးဝမရှိသူတို့ကနေပြီးတော့ဒါရခိုင်ဒီပေါ်မှာနော်အညိုးအေးကြီးစွာနဲ့နေကြွားတွေကိုတက်တက်နေပြီးတော့ဒါဟိုရည်ရွယ်ချက်ရှိရှိနဲ့နေပြီးတော့လောက်ကြပြစ်ခတ်နေတာဗျ
ပြီးခဲ့တဲ့စက်တင်ဘာလ29ရက်နေ့ကလည်းမိဝကြီးရွာပဲလက်နက်ကြီးကြားရောက်ပောက်ကွဲခဲ့လို့ရွာသားနှုတ်ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်ဒီခိုင်ပြည်နယ်မြောက်ပိုင်းဒေသနဲ့ချင်းပြည်နယ်ပလဝမြို့နယ်တွင်မှမြန်မာစစ်တပ်နဲ့အေအေဖွဲ့တို့ကြားတိုက်ပွဲတွေအဆင်ဖြစ်ပွားနေတာပါဒီခိုင်ပြည်နယ်မှာ2018ဒီဇင်ဘာလကနေ2019စက်တင်ဘာလထိဖြစ်ပွားခဲ့တဲ့တိုက်ပွဲတွင်အ အရသာထိခိုက်ဒေဆုံးမှုလူ80ကျော်ထိရှိနေပြီးထိခိုက်ဒဏ်ရာရရှိသူ120ကျော်လောက်ရှိနေပြီလို့ရခိုင်နှုတ်တော်ကိုယ်စားလှယ်တွေကပြောဆိုထားပါတယ်ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့စိုက်ပွဲတွင်လက်နက်ကန်ဖွဲ့တွေအနေနဲ့အရသာပြည်သူတွေပေါ်ပြစ်မှတ်ထားတိုက်ခတ်ခြင်းကိုရှောင်ရှားကြစီဖို့ပြည်နယ်စိုးရဖွဲ့ကနေလိုအပ်တဲ့အစီအမံတွေဆောင်ရွက်ပေးရေးတိုက်တွန်းကြောင်းစုကိုရခိုင်ပြည်နယ်လှုပ်တော်ကနေမနေ့ကမဲခွဲပြီးတည်ပြုခဲ့ပါတယ်လှုပ်တော်ကနေတည်ပြုပြီးဒီမနေ့မှာပဲပလဝါမြို့နယ်တွင်အရသာတွေပေါ်မှာပြစ်မှတ်ထားတိုက်ခတ်မှုဖြစ်စဉ်ဖြစ်ပွားလာတာလည်းဖြစ်ပါတယ်ခင်ဗျာ
နိုင်ငံအိမ်တည်င်းပေးဖို့သွားရပါရှင်အခုတော့ရှမ်းပြည်မြောက်ပိုင်းဖက်ကတည်င်းတပုတ်ဖက်ဆက်ရအောင်ပါရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်မုံစီရွာကရဲစခန်းမှုအပအဝင်ရဲတပ်ဖွဲ့ဝင်၄ဦးကိုစက်တင်ဘာလ29ရက်နေ့ကလက်နက်ကင်အဖွဲ့အစည်းတစ်ခုကဖမ်းဆီးသွားခဲ့ပြီးတိကိနစ်အထိပါသတင်းမှမရသေးတဲ့အတွက်မိသားစုဝင်တွေလည်းစိုးရိမ်နေပါတယ်။တည်တည်တမှာလှုပ်ရှားနေတဲ့ TNLA လို့ခေါ်တဲ့တအောင်းပလောင်အဖွဲ့ကတော့အရက်ဝတ်နဲ့လူ၄ဦးကိုဖမ်းဆီးထားရှိကြောင်းနဲ့အသေးစိတ်မသိရသေးဘူးလို့ပြောပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့မုံစီရဲစခန်းမှုနဲ့ရဲတပ်ဖွဲ့ဝင်တွေဟာတနင်္ဂနွေနေ့နေကင်းပိုင်းကမုံစီရွာအဝင်လမ်းမှာရှိတဲ့နမ်ဆာရွာအနီးမှာဖမ်းဆီးခံရတာဖြစ်ပါတယ်ဒီကင်းဖြစ်ပွားတာနဲ့ပတ်သက်ပြီးကိုက်ခိုင်မျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးအိုင်မုံကအခုလိုပြောပါတယ
်29ရက်နေ့နေကင်း7နာရီခွဲတဲ့မုံစီဟောဗောရဲအုပ်စခန်းမှုတရားရဲဒီရဲအုပ်ရဲတဲ့နောက်ပြီးတော့ရဲတပ်ချက်ရဲဒီတပ်ချက်ရဲတဲ့အဲလေးရောအဲ့ပေါ်ရှိမှမဒီဟာလာတဲ့အဲ့မုန်းကြီးရရကြီးပေါ့နော်အဲ့ဖက်တန်းကြောင်ရှိတယ်ရဲခန်းရှိတယ်တိုက်ငယ်ဖေယုံရှိတယ်အဲ့ရကြီးမှာ
မုန်းစည်းရွာဟာတမိုးညဲမြို့အနီးမှာတည်ရှိတာဖြစ်ပါတယ်တမိုးညဲမြို့နယ်အုတ်ချိုရီမှုယုံကတာဝန်ရှိသူတဦးကတော့ဖမ်းဆီးသွားတယ်လို့မယူဆကြောင်းပြောပါတယ
်ဖမ်းတာတော့မဟုတ်ပါဘူးသူတို့ခိတ္တအဝါသူတို့ခေါ်သွားတာပဲရှိတာမုန်းကြီးရအုတ်ချိုရီမှုကလမ်းပြီးတော့တရင်ပေးတဲ့တိုင်းပဲပြောရမှာဆိုရင်တော့ဒီမုံစည်းမဝင်ခင်နန်းစာရွာဆိုတာရှိတယ်အဲ့နောက်မှာဖြစ်တာလို့ပြောတာပဲအဲနောက်ဆုံးခြေနေကြီးကတော့ကျွန်တော်တို့မသိရဘူးဗျာအဲ့ဒါကျွန်တော်တို့ကမျိုးနယ်ရဲတပ်ဖွဲ့မှုလည်းအဲ့ကိစ္စကိုအဲသူတို့စုံစမ်းခန်းပြီးတော့သူကြောင့်ပညာသင်ခန်းတာရှိပါတယ
်မုံစည်းရဲစခန်းကရဲရာရှိတူကတော့
နောက်ဆုံးခြေနေကတော့ဒီလက်ရှိကဘာတင်းမှလည်းမကြဘူးတော့ရှိကိုလာတာဒါပထမဆုံးပုံပါပဲခင်ဗျာမာပါ96ခွန်အဲ့ဘောထောက်ခံစာလေးပြီးပေါ့ပြီးတော့ထောက်ခံစာလေးယူဖို့အတွက်ဆိုပြီးတော့တခန်းမှုကနေပြီးတော့အဲ့ရသွားတာပါခင်ဗျာအဲ့ရတခန်းမှုကခင်းဖြစ်တဲ့နေရာပေါ့နတ်ဆန်အိုးချိမှုလို့ဘာလို့ပေါ့နော်ထောက်ခံစာလေးဘာလေးယူဖို့အတွက်ဆိုပြီးတော့သွားတာပါခင်ဗျာဒီမှာမိသားစုနေနေလေးအုံတမိုးဒေကြီးနေနေဖြစ်နေပြီခင်ဗျာ
TNLA ခေါ်တအန်းပလောင်တပ်ဖွဲ့ကပြောရေးဆိုခွင့်ရှိသူဗိုလ်မှူးတိုက်ကျော်ကတော့ဒီလ29ရက်နေ့ကလူ၄ယောက်ကိုဖမ်းဆီးထားတာရှိကြောင်းအခုလိုပြောပါတယ်
အဲ့ဒီအရွက်ဝင်ပေါ့နော်အာဒီလူဦးရဖန်ဒီအခါရရှိတယ်အမ်မန်စာမူဟမ်လမ်ဘုံမပေါ်မှာဒီအာကျွန်တော်နာမည်အတူမအာငွေတွေကောက်နေတယ်လို့လူသူတွေကပြောတော့ကျွန်တော်ဖော်ရသိကြတော့အဲ့မှာတော့ဖန်တယ်တော့ဖန်တော့ဒီလိုချမာတော့လူပုံရောဒီအာငွေကောက်ထားတဲ့စီးရင်းတွေရောအဲ့မှာပြေးရတာပေါ့နော်အာလောလောဆယ်တော့အဲ့ဟာပဲပုတ်ကြည့်ရတယ်အတိအစရောမကြည့်ရဘူး
TNLA အဖွဲ့ဟာပြီးခဲ့တဲ့ရက်ပိုင်းတွေကအစိုးရတက်မတော်နဲ့တိုက်ပွဲဖြစ်ပွားတာတွေရှိခဲ့ပြီးသူတို့အဖွဲ့အပါဝင်ဖြစ်တဲ့မြောက်ပိုင်းမဟာမိတ်၄ဘွဲ့ဟာတိုက်ပွဲတွေရက်ဆိုင်ရေးအတွက်အပြည့်ရစာချုပ်ချုပ်ဆိုဖို့ဒီလအတွင်းမှာအစိုးရနဲ့ထပ်မံဆွေးနွေးဖို့ရှိနေပါတယ
်။ကိုမိုးစောတင်ပြတော်တာပါရှင် VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။တော်တာရှင်များရှင်နိုင်ငံတကာစံနှုန်းတွေနဲ့ကန့်ညီတဲ့မြန်မာစာ Unicode စနစ်ကိုကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာဒီကနေ့အော်တိုဘာလ၁ရက်နေ့ကစပြီးတော့တပြိုင်တည်းပြောင်းလဲသုံးကြဖို့မြန်မာအစိုးရကညွှန်ကြားထားပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်ကလည်းဒီကနေ့နေပြည်တော်မှာကျင်းပတဲ့မြန်မာ Unicode စနစ်ကူးပြောင်းအသုံးပြုခြင်းခန်းနာမှာအလားတူတိုက်တွန်းခဲ့သလိုနိုင်ငံကိုလည်းဗီဒီယိုကတစ်ဆင့်တိုက်တွန်းပြောဆိုထားပါတယ်။မြန်မာနိုင်ငံဟာ Unicode စနစ်ကိုနောက်ဆုံးကူးပြောင်းတဲ့နိုင်ငံတစ်ခုဖြစ်တဲ့အတွက်ဒီအပြောင်းလဲကိုထောက်ခံသူတွေရှိသလိုအစိုးရကပါဝင် No ဆိုရတဲ့တဖြည်းဖြည်းအချိန်ယူလှုပ်ဆောင်တင်ကြောင်းဝေဖန်ထောက်ပြကြတာလည်းရှိပါတယ်။ဒီအကြောင်း VOA မြန်မာပိုင်းသတင်းထောက်ကိုဇော်ထက်ကအရင်ကနေမေးမြန်းသတင်းပေးပို့ထားပါတယ်
။ကွန်ပျူတာနဲ့လက်ကင်ဖုန်းတွေမှာမြန်မာစာရေးရတဲ့အခါမှာနိုင်ငံတကာနဲ့ကိုက်ညီရဲ့စနစ်တစ်ခုဖြစ်ပေါ်လာဖို့အတွက်ရည်ရွယ်ပြီးမြန်မာအစိုးရက Unicode စနစ်ကိုပြောင်းလဲအသုံးပြုကြဖို့တိုက်တွန်းလှုပ်ဆော်တာတွေလွန်ခဲ့တဲ့လပိုင်းအတွင်းကအရှိန်မြင့်လှုပ်ဆောင်လာခဲ့ရမှာနမဲကြီးအနုပညာရှင်တွေအထင်ကရပုံကိုတွေလည်းပါဝင်ခဲ့ပါတယ်။အစိုးရဝန်ကြီးဌာနတွေနဲ့စီးပွားရေးလုပ်ငန်းတွေပြည်သူတွေအချင်းချင်းကြားမှာဆက်သွယ်ရေးစနစ်တူညီလာဖို့နဲ့အစိုးရတရက်လုံးပို့ပြီးတိုးတက်ကောင်းမွန်လာဖို့မြန်မာ Unicode စံစနစ်ကိုပြောင်းလဲသုံးကြဖို့ e-government ဥဆောင်ကော်မတီနိုင်ငံက Nangan no time can don't sound suji gale, Dini Manet Nibio, MICC Duma below de Kan Nama, Juni Gogu, Piantong Jabu, Taiton Piosu Kevade. Da bin Pigere, Shabin Dungale, Aldova Deaga Sabi, Along to Bini, Juni Gog Dong Jabu, Dorsan Suji Ga, Fuji Yoga the Saint Kulu, Taiton Noso Kevade.
Sparring and computer table, ye body lung and cook it, computer and mobile fumia don't say yama. Nangaga Sanjin Sanyon and Kaniki, Namasa Yetune Leninuke, Nama Unico Sansanico, Kuni Autovala Diega Sajinji, need the new head don't say jabu, I don't know so apart.
Gumudane Lagai Poniga, Mimasa Sanego, Suya Gurang, Don Abi, Chachin Pianle Jue Niyama, Amien Guelue Niale Shibade, Shiniko Pianle Buga, Lua Chat Kulo Sobime, Pidurika Lakan Lying. The PB Pianle Lanai Jiao, Donso Dui, Saint Pierre T. Songbi, A Chen Yu Lopu Lu Jiao, Global Ki, Sanong Yi Mian, Tenan Jiao Titangu, Ula Tonganga, Fuyo Ego Biobale.
Unico di Kuga, Soya Sofan Mune, Biankai, Lu, Genoa, Timmy, Yusare, Agu, Tadiare, Biobiare, Mamma, Unico, Mada, Yashi, Dadamu, Don't the Marita, Yuta, General Sidna, Mane, Genoa, Wapide, Soya, Palaman. ช่องเนี่ยคนเนี่ยกระเดียเราเกรียจันโรว่ายูนิโก้ก็จะเอาจันโรยอนิจาร์เลยจันโรเฟซบุ๊กมาส่วนโซจีเนี่ยยูนิโก้เนี่ยที่ไปเล่าได้หายอันนี้ด้วยกันจ้ามีเงี้ยจ้าเลยอ่ะแกยืนนะยูนิโก้สุราดีจูไรเนี่ยปูบิโอล้วนเป็นเนี่ยสนิทพี่เดปูบิโอเก้าเนี่ยลูกยูซาร์ก้ายูซาร์เลยส่วนที่งานเนี่ยช่องเนี่ยสุดเลยการละคู่หาที่สนิทคู่ด้วยเดวิมโมเป้ลองเล่าได้เฉยเฉยในคู่บ้างไหมกูที่จันโรว่าที่สนิทก้าตู้อโลเลียเดวิมลาเป็นเน
စနစ်ကနေအင်တာနက်အသုံးပြုလာတဲ့နောက်ပိုင်းမှာအများစုကဇော်ကြီးစနစ်ကိုပြောင်းလဲသုံးကြလို့အခုထပ်ပြီးပြောင်းလဲကာလမှာအားလုံးတပြေးညီအတိုင်းအတာတစ်ခုထိခက်ခဲနိုင်ပေမဲ့နောက်ပိုင်းမှာအဆင်ပြေသွားနိုင်ကြောင်းနီးပညာကုမ္ပဏီမီကာမြန်မာလင့်စ်ရဲ့ Managing Director ကိုစိုးတီဟာနောင်ကအခုလိုပြောပါဗျာ။
ကျွန်တော်တို့ဖြည်းဖြည်းချင်းပြောင်းရမယ်ဆိုတဲ့ဟာအတွက်ကတော့အဓိကကြဆုံးဘာနဲ့ကျွန်တော်နှိုင်းယှဉ်ကြည့်ရမလဲဆိုတော့ကျွန်တော်တို့ဒီ Unicode ဆန်စနစ်ကိုကျွန်တော်တို့အခုမတုံးသေးတဲ့နိုင်ငံတနိုင်ငံနဲ့ကြံတော့တယ်အဲ့ဒီနိုင်ငံကျွန်တော်နိုင်ငံပဲအဲနောက်ပြီးတော့အဲ့ Unicode ဆန်စနစ်ကိုနောက်ဆုံးလိုက်နာပြီးတော့ပြောင်းလဲအသုံးပြုခဲ့တဲ့နိုင်ငံတောင်မှကျွန်တော်တို့ရဲ့10နှစ်လောက်ကြာခဲ့ပြီဟိုဖြည်းဖြည်းချင်းပြောင်းတာတဲ့ဆာလို့ရှိရင်အဲ့ဒီလိုပဲအတိုင်းအတာတစ်ခုဒီအခက်အခဲကိုရင်ဆိုင်ပြီးအားလုံးတူတူညီပြောင်းလိုက်တာကျွန်တော်တို့အတွက်ပိုပြီးထိရောက်တဲ့ခီးတစ်ခုရောက်လိမ့်မယ်ခင်ဗျာဟုတ်
အော်ဒိုဝါတေးရမှာသတင်းဌာနတွေအနေနဲ့အစိုးရဌာနတွေညီတူ Unicode ကိုပြောင်းလဲသုံးရမယ်လို့ပြန်ကြားရေးဌာနကတိုက်တွန်းထားပါတယ်။ဒါပေမဲ့လည်းလက်တွေမှာအခက်အခဲတွေရှိနေကြောင်းပုဂ္ဂလိကဂျာနယ်တိုက်တစ်ခုရဲ့ ID တာဝန်ခံကိုမင်းစာနေကပြောပါတယ်
။ကျွန်တော်တို့ဒီသတင်းဌာနကိုတော့ပြန်ကြားရေးဝန်ကြီးဌာနကနေစာပို့တယ်ပေါ့။အဲဘာပို့လဲဆိုတော့အဲ့စာထဲမှာ social media နဲ့ website ပါဝင် online ဆိုင်ရာတို့တွေပေါ့နော်။အများကြီးသူသိရှိစေရန်သတင်းဖော်ပြရတဲ့ Unicode ကိုပြောင်းလဲသုံးပြုရန်ဆိုပြီးတော့ပြန်ကြားစာတော့ရောက်ပါတယ်ကြာ။ဒီချက်ချင်းနဲ့ရင်းကြီးကျွန်တော်တို့ကြောက်ဖို့ပြုဖို့ကြတော့အခက်အခဲတချို့တော့ရှိပါတယ်။ site ဆိုင်လုပ်တဲ့လူတွေကဒီဖောက်ရိုက်ဖို့ကြတော့တော်တော်ခက်ခဲတယ်ပေါ့။ဒီက Facebook ပေါ်တင်တော့လည်းကောင်း website ပေါ်တင်တော့လည်းကောင်းကျွန်တော်ကနှမျိုးနှမျိုးလုပ်တင်ရတယ်ပေါ့။အဲ့လိုတင်မှပြည်သက်တွေကအဆင်ပြေတယ်ပေါ့နော်
။အစိုးရအနေနဲ့အခုလိုထဲထဲဝင်ဝင်ပြောင်းလဲဖို့တိုက်တွန်းတာတဲ့အသုံးပြုရတဲ့သူတွေလိုက်ပါလာအောင်စီယုံနှုတ်ဆော်တာတွေအခုလိုရုပ်တရက်အတင်းပြောင်းလဲခိုင်းတာတဲ့အချိန်ယူပြီးလုံးတင်တယ်လို့အများစုကပြောပါတယ်။ Unicode စနစ်မှာတိုင်းရင်းသားဘာသာစကားတွေကိုလည်းအဆင်ပြေပြေသုံးနိုင်မယ်လို့ Unicode ဖန်တီးသူတွေကပြောဆိုထားပါတယ်
။ကုဇော်ထက်တင်ပြဖို့တော်တာပါရှင်။ VOA မြန်မာပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့စကိုင်းတိုင်းရင်းမာပြည်မြို့နယ်ထဲကဝဇိန်းတောင်ဒေသမှာတပ်တတုစံတမဲစီမံကိန်းနဲ့ပတ်သက်တဲ့တင်ဒီပုတ်တင်ပြချင်ပါတယ်။စကိုင်းတိုင်းရင်းမာပြည်မြို့နယ်ဝဇိန်းတောင်ဒေသမှာတပ်တတုစံတဖို့စကိုင်းတိုင်းအစိုးရကခွင့်ပြုပေးလိုက်တာကြောင့်ဒေသခံတထောင်နီးပါးကစက်တင်ဘာလ30ရက်နေ့မှာကန့်ကွက်ကြောင်းဆန္ဒပြခဲ့ပြီးတဲ့နောက်အဲ့ဒီဆုံးဖြတ်ချက်ကိုစကိုင်းတိုင်းအစိုးရကပြန်ပြင်လိုက်ပါတယ်။မူလကဒီဒေသမှာတရုတ်ကုမ္ပဏီတစ်ခုကတပ်တတုစံတမဲ့အစီအစဉ်ကိုကန့်ကွက်ရမရှိကြောင်းစကိုင်းတိုင်းအစိုးရကပြည်ထောင်စုအစိုးရကိုအကြောင်းပြန်ကြတာကြောင့်ဒီအစီအစဉ်စတင်မဲ့ကိစ္စကိုဒေသခံတွေကန့်ကွက်ဆန္ဒပြခဲ့ကြတဲ့စက်တင်ဘာ30ရက်တနင်္လာနေ့မှာပဲဒီစီမံကိန်းနဲ့ပတ်သက်ပြီးတော့ကန့်ကွက်ရန်မရှိကြောင်းသဘောထားကိုပြန်လည်ပယ်ဖျက်ကြောင်းတယံစာတနဲ့တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကိုစကိုင်းနယ်အစိုးရကသဘောထားပေးပို့ခဲ့တာပါ။စကိုင်းနယ်အစိုးရရဲ့မနေ့ကပြုလုပ်ခဲ့တဲ့အစီအစဉ်မှာတော့ဒေသခံတွေရဲ့သဘောထားကိုရှေးရှုပြီးအရင်ကသဘောထားပေးပို့မှုကိုပယ်ဖျက်ခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။အခုလိုသဘောထားထုတ်ပြန်လိုက်တာကဒီစီမံကိန်းလှုပ်ခြင်းမလှုပ်ခြင်းနဲ့မသက်ဆိုင်ပဲလက်တလုံးမှာဆိုင်းငံ့လိုက်တာလို့စကိုင်းတိုင်းစီပင်ဝန်ကြီးဦးမြင့်ကြီးက VOA ကိုအခုလိုပြောပါတယ်။
က တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့တော့
နိုင်ငံတော်ကအခုစီမံကိန်းကိုမဖြစ်မနေလုပ်ရမယ်လို့ပြောလာခရင်လဲဒါကိုပြည်တော်စုကဆုံးဖြတ်ရမှာဖြစ်တယ်လို့စီပင်ဝန်ကြီးကဆိုပါတယ်စကန်တိုင်းဒေသကြီးအစိုးရအနေနဲ့ကတော့ဒီစီမံကိန်းအပေါ်ဒေသခံတွေကန့်ကွက်နေတဲ့အတွက်သဘောထားမှတ်ချက်ပြန်လည်ပေးပို့လိုက်တာလို့ပြောပါရယ်အခုဝဇိန်အောင်စီမံကိန်းဟာရင်းမာပင်ဆာလင်ကြီးနဲ့ကနေမြို့နယ်ကမြေဧရိယာ2000ကျော်မှာကျင်းနေစမ်းသပ်ရှာဖွေဖို့အတွက်မြန်မာရန်စီကုမ္ပဏီကိုခွင့်ပြုပြီးမှဒေသခံပြည်သူတွေသဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအဖွဲ့တွေကကန့်ကွက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါရယ်ရှင်
ကရရှိမှန်ခင်ကာလုံလို့အတူောက်ခေါ်ကြတဲ့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီရဲ့ခန်းကဏ္ဍကိုချဲ့ထွင်ဖို့အတွက်ဖွဲ့စည်းပုံပြင်ဆင်စုပြုချက်တွေလွတ်တော်မှာရှိနေတယ်လို့ပဲလက်ရှိဆိုရလက်ထက်ကာလုံအစည်းအဝေးမခေါ်နိုင်တဲ့အပေါ်တမရဘက်ကလည်းဝေဖန်ပြောဆိုတာချို့ရှိနေပါတယ်ဒါကြောင့်မလို့အမျိုးသားကာကွယ်ရေးနဲ့လူမျိုးကောင်စီနဲ့ပတ်သက်လို့လက်ရှိ energy အစိုးရရဲ့သဘောထားနဲ့ဒီကောင်စီအစည်းအဝေးခေါ်ယူမှုလိုအပ်ချက်ရှိမရှိဆိုတဲ့ကိစ္စကိုလာမယ့်အင်္ဂါနေ့ညဒဲလီလိုက်အစည်းအဝေးမှာသုံးသပ်ဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးမြင်းများလူတဲ့တော်ရရှင်တွေအနေနဲ့ကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားမယ်ဆိုရင်ဒဲရဲ့လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနိုင်ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုပြီးတော့ပေးပို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။ email လိပ်စာက burmese@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမြင်းများကြမယ်တော်ရရှင်တွေကိုကြိုဆိုပါရခင်ဗျာ။
ဒီကနေ့ညတိုင်းလေးလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေ။အခုတော့ကြာနေသေးတဲ့အချိန်တွင်ထိတ်တန့်ရောက်တဲ့အချင်းချက်ကိုမှခင်ဖြူတွေကပြောပြပေးပါအောင
်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုအရေးယူနိုင်ဖို့အတွက်စုံစမ်းစစ်ဆေးမှုတွေရှေ့တူးဆောင်ရွက်တဲ့အနေနဲ့အမေရိကန်ယူကရိန်းမူဝါဒရေးရာကိစ္စတွေနဲ့ပတ်သက်တဲ့ဆွေးနွေးစံတွေပေးအပ်ဖို့သမ္မတရဲ့ကိုယ်ရေးရှေ့အနေနဲ့နိုင်ငံသားရေးဝန်ကြီးတို့ကိုအောက်လွတ်တော်ဒီမိုကရက်အမတ်တွေကဆင့်ခေါ်ထားပါတယ်။ဒီကိစ္စမှာပါဝင်ပတ်သက်နေတဲ့အစိုးရအရာရှိဟောင်းတွေကိုလည်းဒီသတင်းပတ်ကျဲလွှတ်တော်မှာတက်သေးထွက်ဆိုဖို့စီစဉ်ထားပါတယ်။နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေးရုံအနေနဲ့အခုကိစ္စနဲ့ပတ်သက်တဲ့ဆွေးနွေးစံတွေပေးအပ်ဖို့ကြာတာရင်းနှီးအထိအချိန်ပေးထားတဲ့အကြောင်းအောက်လွတ်တော်နိုင်ငံသားရေးထောက်လှမ်းရေးနဲ့ကြီးကြပ်ရေးကော်မတီတွေကအကြီးအကဲတွေရဲ့ဆင့်ခေါ်စာမှာပြောထားပါတယ်ရှင်။မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုအကြားနျူကလ িয়ার ရေးဆက်ဆက်ညှိနှိုင်းပွဲတွေကိုတော့အောက်တိုဘာလ5ရက်နေ့မှာပြန်ဆဖို့သဘောတူထားပြီးဖြစ်တဲ့အကြောင်းမြောက်ကိုရီးယားအစိုးရအဘော် KCN နေသတင်းဌာနကဒီကနေ့ပြောပါရယ်။ဒါအဖြစ်ပြီးခဲ့တဲ့ဇန်နဝါရီလကနှစ်ဖက်ခေါင်းဆောင်တွေအကြားထိပ်သီးအစည်းအဝေးအောင်မြင်မှုမရဘဲအဆုံးသတ်ခဲ့ပြီးတဲ့နောက်လအတော်ကြာရှေ့မတူနောက်မဆုတ်ဖြစ်နေတာအခြေအနေကနေပြီးတော့တိုးတက်လာတဲ့သဘောပဲဖြစ်ပါရယ်ရှင်။တရုတ်ပြည်သူသမ္မတနိုင်ငံထူထောင်တဲ့အနှစ်80ပြည့်ထိမ့်မတ်အခမ်းအနားမှာတော့တရုတ်အစိုးရကသူ့ရဲ့စီးရီးအင်အားကိုထုတ်ဖော်ပြသလိုက်ပါတယ်။တရုတ်ကွန်မြူနတီပါတီခေါင်းဆောင်မော်စီတုံးတစ်ချိန်လုံးကဝတ်ခဲ့တဲ့ယူနီဖောင်းဝတ်စုံကိုဝတ်ပြီးတော့သမ္မတရှီကျင်းပင်ဒီကနေ့အခမ်းအနားတက်ပါတယ်။1949ခုနှစ်အောက်တိုဘာလ1ရက်နေ့ကပါတီခေါင်းဆောင်မော်စီတုံးကတရုတ်ပြည်သူသမ္မတနိုင်ငံထူထောင်ကြောင်းကြေညာခဲ့တဲ့ TNMA ရင်ပြင်မှာတက်ဖွဲ့အင်အားရာပေါင်းများစွာပါဝင်တဲ့ဒီကနေ့စီးရီးပြအခမ်းအနားကိုသမ္မတရှီနဲ့အတူဝန်ကြီးချုပ်လီကေချန်နဲ့တခြားပါတီခေါင်းဆောင်တွေလည်းတက်ရောက်ကြတာပါ။တစ်ချိန်တည်းမှာပဲဟောင်ကောင်မှာတော့ရဲတပ်ဖွဲ့ကဒီပိတ်ပင်ကတ်သက်ထားတဲ့ကြားမှာပဲထောင်ပေါင်းများစွာသောအနောက်ရောက်အင်ဂျီဝိဒီမိုကရေစီလိုလာတဲ့ဆန္ဒပြသူတွေဒီကနေ့ချီတက်ဆန္ဒပြကြပါရစေ
။တရင်အချင်းချက်ကိုမှခင်ပြတွေကြေညာပေးခဲ့တာပါရှင်။ဒီညနေအတွက်အစီအစဉ်ထုတ်လို့ရမှုကကွန်အောင်ဖြစ်ပြီးစက်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဝက်နာရောဘတ်ဖြစ်ပါတယ်။ VOA American အတိုင်းရညာဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:00-10:00လိုင်းဒိုမီတာ25 30 51နဲ့လိုင်းလမီတာ190တို့ကနေတိုက်ထုတ်လွှင့်ပေးသွားအောင်ပါ။တောသားရှင်များနဲ့တကွာမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လမစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမနန်းလောပါ။
This program has come to you from the Voice of America, Washington. From Washington.